Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်မတ်လ19ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရွှင်လန်းချမ်းမြေကြပါစေရှင်ကျွန်မကသင်္ကေတထိုက်ပ
ါကျွန်တော်ကတော့ဇွန်မလိုက်ပါခင်ဗျာဒီညနေမှာထူးခြားတဲ့သတင်းတွေကတော့ခရီးမယာဒေတာကစီဗာစပိုးစစ်ကမ်းမှာရှိတဲ့ယူကရိန်းရေတပ်ဌာနချုပ်ကိုရုရှားလိုလာတဲ့တပ်ဖွဲ့တွေကသိမ်းပိုက်လိုက်ပါတယ်ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းလေရင်အစအနာရှာမတွေ့သေးတဲ့အပေါ်မိသားစုတွေအကြအားမလို့အားမရဖြစ်နေကြပါတယ် EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးဟာနေ့ရက်ကြာလေပတ်ဖို့ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာပြီဖြစ်ပါတယ်ဒီလိုသတင်းတွေပြင်တခြားထူးခြားတဲ့သတင်းတွေကိုတော့မဆုမြတ်မုံနဲ့တူတင်ပြပေးသွားမှာပါခင
်ဗျာကောင်းပါပြီရှင်အမေရိကန်သမ္မတကတော့မစ်ရှဲအိုဘားမားဟာဒီကနေ့မှာပဲသူမရဲ့တရုတ်နိုင်ငံခီးစဉ်ကိုစတင်လိုက်တာမို့အမေရိကန်တရုတ်နှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့သူမဘလောက်များဆွမ်းဆောင်နိုင်မလဲဆိုတဲ့သုံးသပ်ချက်သတင်းဆောင်မတစ်ပုဒ်ကိုသတင်းနေကြညာပြီးမှရင်းဆုံးတင်ဆက်ပေးမှာပါဒီနောက်မှာတော့တိုးပွားလာတဲ့ကမ္ဘာလူဦးရေနဲ့အညီစားနပ်ရိက္ခာလိုအပ်ချက်ပြည့်မီစေဖို့အတွက်ကုလသမဂ္ဂကသတိပေးလိုက်တဲ့အကြောင်းတစ်ဆက်တည်းမှာပဲမြန်မာနိုင်ငံမှာဒီကနေ့ကျင်းပတဲ့ကမ္ဘာရေနဲ့အခမ်းအနားမှာဘာရီမြန်ဂရိကဝတ်ပြုလှုပ်ဆောင်ကြမှာပါလေ
Integrated water resources management လို့ခေါ်တဲ့ပဲဆုံရေးစီမံခန့်ခွဲရေးစနစ်စ်ကိုချိလန်းတာအဲ့ဒီစနစ်စ်ကိုဟိုတမရာကြီးရဲ့ယုံကလည်းထောက်ခံတယ်ပြီးတော့လုံးကြပါလို့
မြမရေးရင်းမြစ်ကိုစီမံခန့်ခွဲမှုအသစ်ဖော်ဆောင်ဖို့ဆိုတဲ့အကြောင်းအမျိုးသားအဆင့်ရေးရင်းမြစ်ကော်မတီဝင်ဒေါက်တာဒေါခင်းနီနီသိန်းရဲ့ပြောကြားချက်ကိုလေကြားကြရမှာပါဒါရီမတင်ဆက်ခဲ့အရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးကြပါအောင်ရှင်
ခရီးမယာဒေတာကစီဗာစပိုးစစ်ကမ်းမှာရှိတဲ့ယူကရိန်းရေတပ်ဌာနချုပ်ကိုရုရှားလိုလာတဲ့တပ်ဖွဲ့တွေကသိမ်းပိုက်လိုက်ပါတယ်။ဒါဟာခရီးမယာဒေတာရုရှားပိုင်နယ်မြေဖြစ်ကြောင်းသဘောတူစာချုပ်လက်မှတ်ထိုးပြီးနောက်တနေ့မှာအခုလိုသိမ်းပိုက်လိုက်တာလည်းဖြစ်ပါတယ်။အင်အားနေရာလောက်အ ਨੇ ဆုံးရှိတဲ့ခရီးမယာဒေတာကိုပိုင်ကာကွယ်ရေးတပ်ကရေတပ်စခန်းကိုပို့ထုံးနေမှာဝင်ရောက်သိမ်းပိုက်လိုက်ပြီးရုရှားအလံကိုလွင့်တင်လိုက်တာလို့မျက်မြင်သက်သေတွေကပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေကခုခံငယ်ခြင်းမရှိတဲ့အတွက်အကြမ်းဖက်မှုတော့မဖြစ်ခဲ့ဘူးလို့ဆိုပါတယ်။လွန်ခဲ့တဲ့သတင်းပတ်အနေငယ်တွင်ထောင်ထဲချီတဲ့ရုရှားတပ်ဖွဲ့တွေခရီးမယာဒေတာကိုဝင်ရောက်သိမ်းပိုက်လိုက်တာဖြစ်ပါတယ်။ခရီးမယာဒေတာကလူအများစုရုရှားလူမျိုးစုတွေကယူကရိန်းကခွဲထွက်ပြီးတော့ရုရှားနဲ့ပေါင်းဖို့တင်းနေနေကပြုလုပ်တဲ့ဆန္ဒခံယူပွဲအတွင်းမဲခွဲဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီပူတင်ကခရီးမယာဒေတာကိုရုတ်တရက်ဝင်ရောက်သိမ်းပိုက်လိုက်တဲ့လို့ရအပေါ်အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေကဒေါသထွက်ခဲ့ပြီးဆန္ဒခံယူပွဲဟာတရားမဝင်ကြောင်းအဲ့ဒီလိုလှုပ်ဆောင်ချက်ကိုတုတ်ပြန်တဲ့အနေနဲ့ရုရှားအပေါ်ပိတ်ဆို့ရေးယူမှုတွေချမှတ်ခဲ့ပါတယ်။ဒါပေမဲ့သမ္မတပူတင်ကတော့ဆန္ဒခံယူပွဲဟာတရားဝင်ကြောင်းနဲ့ခရီးမယာဒေတာဟာပြောင်းလဲလို့မရနိုင်တဲ့ရုရှားနိုင်ငံရဲ့အစိပ်အပိုင်းအဖြစ်ထာဝရတည်ရှိနေခဲ့တဲ့အကြောင်းအင်္ဂါနေ့ကရုရှားလွှတ်တော်ကိုပြောကြားတဲ့မင်းကွန်းအတွင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒီတော့အတွင်းရုရှားနယ်စပ်နဲ့မိုင်30ကျော်လောက်ဝေးတဲ့နေရာမှာယူကရိန်းတပ်ဖွဲ့တွေစီးရဲလက်ချက်မှုပြုလုပ်ခဲ့တယ်လို့ဝါယာသတင်းတွေမှာဖော်ပြထားပါတယ်။
ပြောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းနဲ့ပတ်သက်လို့တိုးတက်မှုနှေးကွေးနေတဲ့အပေါ်မှာဒီစိတ်မရှင်ဖြစ်နေကြတဲ့တရုတ်ခီးသည်တွေရဲ့မိသားစုတွေကနေ့စဉ်သတင်းစာရှင်းလင်းပွဲမှာမလေးရှားတာဝန်ရှိသူတွေကိုအော်ဟစ်ရန်တွေးခဲ့ကြပါတယ်။ပူဆွေးနေကြတဲ့မိသားစုတွေကသတင်းစာရှင်းလင်းပွဲလုပ်မဲ့အခန်းထဲကိုအော်ဟစ်အတင်းဝင်ရောက်လာခဲ့ကြတာပါ။အမှန်ကိုပြောပါလို့ရေးသားထားတဲ့ဆိုင်းဘုတ်တွေကင်ဆောင်ထားကြတဲ့မိသားစုတွေကမတ်လ၈ရက်နေ့ကပျောက်ဆုံးနေတဲ့လေရင်ဘာဖြစ်သွားသလဲဆိုတာအမှန်ပြောပါလို့အော်ဟစ်တောင်းဆိုခဲ့ကြပါတယ်။အမျိုးသမီးတစ်ယောက်ကဆိုရင်မလေးရှားလေကြောင်းလိုင်းတာဝန်ရှိသူတစ်ယောက်ကိုဓာတ်ရိုက်ရန်တွေးခဲ့ပါတယ်။ခရီးသည်ပေါင်း228ယောက်ပါသွားတဲ့မလေးရှားလေကြောင်းလိုင်းလေရင်ပေါ်မှာ3ပုံ2ပုံကတရုတ်လူမျိုးတွေဖြစ်ကြပါတယ်။မိသားစုအများစုကမလေးရှားအစိုးရဟာရှုပ်ထွေးစရာနဲ့တနည်းနဲ့တနည်းမတူတဲ့သတင်းတွေကိုထုတ်ပြန်နေတယ်လို့ဆိုပြီးတော့အမျက်ဒေါသထွက်နေကြတာဖြစ်ပါတယ်။တချို့ဆိုရင်ဒီအစာငတ်ခံဆန္ဒပြမယ်လို့လည်းချိန်ချောက်ခဲ့ပါတယ်။အော်ဟစ်နေတဲ့တရုတ်မိသားစုဝင်တွေကိုမလေးရှားလုံခြုံရေးတွေကအခန်းထဲကနေအတင်းဆွဲထုတ်ပြီးတော့မဝင်နိုင်အောင်တားဆီးခဲ့ပါတယ်။နိုင်ငံတကာနဲ့ပြည်တွင်းသတင်းတောက်အများအပြားရှိနေချိန်မှာဖြစ်တဲ့ဒီဖြစ်ရပ်တစ်ခုလုံးကိုသတင်းတောက်တွေကလည်းမှတ်တမ်းတင်ထားကြပါတယ်။သတင်းစာရှင်းလင်းပွဲစတင်တဲ့အခါမှာတော့မလေးရှားကာကွယ်ရေးဝန်ကြီးလည်းဖြစ်သယ်ယူပို့ဆောင်ရေးဝန်ကြီးလည်းဖြစ်တဲ့ဟီရှာမူဒင်ဟူစိန်ကလေယာဉ်ပြန်ကိုရှာတွေ့နိုင်ဖို့အစွမ်းကုန်စူးစမ်းနေပါတယ်လို့ပြောကြားခဲ့ပါတယ်။မိသားစုတွေဘက်ကစိတ်ခံစားချက်တွေပြင်းထန်နေတာကိုသူ့အနေနဲ့နားလည်ပါတယ်လို့လည်းနိုင်ငံဆောင်ပါတဲ့ရှာဖွေရေးကိုဦးဆောင်လုပ်နေတဲ့ဝန်ကြီးဟူစိန်ကပြောပါတယ်။ရှာဖွေရေးနဲ့ပတ်သက်လို့ပို့ပြီးတော့မှအသေးစိတ်ကြကြရှင်းပြနိုင်ဖို့အစ်မြင့်ကိုယ်စားလှယ်နောက်တစ်ဖွဲ့ကိုဘေကျင်းမြို့တော်ကိုဆေးလွှတ်မယ်လို့လည်းသူကပြောပါတယ်ရှင်။
တရုတ်နိုင်ငံနဲ့ထိုင်ဝမ်ကြားပြုလုပ်မဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုကိုဖျက်သိမ်းပေးဖို့တောင်းဆိုတဲ့အနေနဲ့ရာနယ်ချီတဲ့ဆန္ဒပြသူတွေထိုင်ဝမ်လွတ်တော်ကိုဝင်စီးခဲ့ကြပါတယ်။ဆန္ဒပြသူတွေကအင်္ဂါနေ့နောက်ပိုင်းမှာထိုင်ဝမ်ဥပဒေပြုလွတ်တော်ရဲ့တန်တကားတွေကိုချိုးဖျက်စီးပြီးတော့ရဲတွေဝင်လာလို့မရအောင်ထိုင်ကုန်တွေနဲ့ကာထားခဲ့ကြပါတယ်။အကြောင်းကိစ္စအတော်များများကိုအကျိုးသက်ရောက်စေမဲ့တရုတ်ပြည်နဲ့အခုပြုလုပ်မဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ဟာထိုင်ဝမ်ကျွန်းသားတွေရဲ့အလုပ်ကိုင်တွေကိုချင်းချောက်လာမဲ့အပြင်တရုတ်အစိုးရရဲ့ဩဇာလွန်မှုမှုလည်းကြီးထွားလာမယ်လို့ဆန္ဒပြသူတွေကပြောဆိုနေကြတာဖြစ်ပါတယ်။အစိုးရကော်မတီကအဲ့ဒီသဘောတူညီချက်ကိုစတင်လေ့လာမဲ့အစီအစဉ်ကိုဖျက်သိမ်းပေးဖို့သူတို့အနေနဲ့တောင်းဆိုနေခြင်းဖြစ်တဲ့အကြောင်းဆန္ဒပြကျောင်းသားတွေရဲ့ပြောခွင့်ရပုဂ္ဂိုလ်ကလည်းပြောပါတယ်။ဒီကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ဟာတရုတ်နဲ့ထိုင်ဝမ်ကျွန်းတို့2010ခုနှစ်မှာရရှိခဲ့တဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ရဲ့အစိတ်အပိုင်းလည်းဖြစ်ပါတယ်။
ဗီယက်နမ်နိုင်ငံရဲ့ကွန်မြူနတီပါတီကောင်ဆောင်တွေကိုဝေဖန်ရေးသားခဲ့သူနာမည်ကျော်ဘလော့ဂါတယောက်ကို1095နှစ်ချလိုက်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ဟနွိုင်းမြို့တော်မှာခဏပဲကြားနာတဲ့စစ်ဆေးမှုအတွင်းမှာဒီ fan fact တယောက်ဟာဒီမိုကရေစီလွတ်လပ်မှုကိုအသုံးချပြီးတော့နိုင်ငံတော်အကျိုးစီးပွားကိုထိပါရစေဖို့နဲ့အပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့ပါတယ်။တယောက်ရဲ့ဘလော့ပေါ်ကအရေးသားတွေဟာပါတီနဲ့ကောင်ဆောင်တွေကိုအသေးရေပြက်စေခဲ့ပြီးတော့အများပြည်သူတွေကြားမှာစိုးရိမ်မှုတွေဖြစ်စေခဲ့တယ်လို့ခေါင်းဆောင်တွေအပေါ်ပြည်သူတွေအကြီးအညိုပြက်စေခဲ့တယ်လို့တရားသူကြီးကပြောပါတယ်။အသက်62နှစ်အရွယ်ဘလော့ဂါတယောက်ကတော့ဘလော့ပေါ်မှာမမှန်ကန်တဲ့အချက်တချို့တင်ပြရေးသားခဲ့တဲ့အပေါ်တောင်းပန်ခဲ့ပေမဲ့သူ့ရဲ့ရေးသားချက်တွေကြောင့်လူမှုအတိုင်းအဝိုင်းကိုထိခိုက်နစ်နာစေခဲ့တယ်ဆိုတာမဟုတ်ပါဘူးလို့ညင်းဆန်ပါတယ်။ဗီယက်နမ်နိုင်ငံမှာအစိုးရနဲ့ခေါင်းဆောင်တွေအပေါ်ဒီဆန့်ကျင်သူတွေကိုနှိမ်နှင်းမှုတွေဟာပို့ပြီးတော့မှပြင်းထန်လာနေပြီးတော့လူသိများတဲ့ဘလော့ဂါတချို့ကိုနိုင်ငံတော်ဆန့်ကျင်မှုနဲ့ပြစ်ဒဏ်တွေချခဲ့ပါတယ်ရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1853ညလိုင်းဒိုမီတာ19 kHz 15555ဒိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ EU ဥရောပသမဂ္ဂရဲ့ကုန်သွယ်ရေးကော်မရှင်နာမင်းကြီးကာရယ်ဒီဂူချာသူ့ရဲ့နေရာကြခီးစဉ်စတင်မှုဒီကနေ့မြန်မာနိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ကုန်သွယ်ရေးကော်မရှင်နာမင်းကြီးကာရယ်ဒီဂူချာ UMFCCI မြန်မာနိုင်ငံကုန်သွယ်ဆက်မှုအသင်းချုပ်ကဦးဆောင်ကျင်းပတဲ့မြန်မာပို့ကုန်လုပ်ငန်းရှင်များအတွက် EU ကုန်သွယ်ရေးဦးစားပေးအစီအစဉ်တွေကြောင့်ရေးသားထားတဲ့လက်ဆွဲစာအုပ်ပေးအပ်ပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့အကြောင်း EU ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ဆွဲစာအုပ်ကိုတော့အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ပြန်ထားတာဖြစ်ပြီးပုံနှိပ်စာအုပ်ကိုအခမဲ့ဖြန့်ဝေမှာဖြစ်တယ်လို့ EU ကိုယ်စားလှယ်ရုံးရဲ့ Internet Website မှာလည်းတက်ရောက်ရယူနိုင်မယ်လို့ဆိုပါတယ်။ဒါဟာကုန်သွယ်ရေးကော်မရှင်နာမင်းကြီးကာရယ်ဒီဂူချီအနေနဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်တရားဝင်လာရောက်လဲပတာဖြစ်ပြီးခီးစဉ်အတွင်း EU နဲ့မြန်မာကြားရင်းနှီးမြှုပ်နှံရေးကာကွယ်မှုဆိုင်ရာသဘောတူညီချက်တွေကိုနေပြည်တော်မှာညှိနှိုင်းဆွေးနွေးဖို့ရှိပါတယ်။သူ့အနေနဲ့မြန်မာနိုင်ငံမှာရောက်ရှိနေစဉ်အတွင်းအမျိုးသားစီမံကိန်းနဲ့စီးပွားဖွံ့ဖြိုးရေးဝန်ကြီးဌာနဝန်ကြီးဦးကန်စော၊ကုန်သွယ်ရေးဝန်ကြီးဦးဝင်းမြင့်တို့နဲ့တွေ့ဆုံမှာဖြစ်တယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။
ဝါရှင်တန် DC မြို့မှာရှိတဲ့ဆီးရီးယားတန်ယုံနဲ့ဂုံနုဆောင်ကောင်ဆက်ဝင်ယုံရဲ့လုပ်ငန်းတွေချက်ချင်းရပ်တန့်ဖို့အတွက်အမေရိကန်အစိုးရကဆီးရီးယားအစိုးရကိုပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားအဖြစ်ခံယူထားသူဒါမှမဟုတ်တရားဝင်နေထိုင်ခွင့်ရှိသူတွေကလွဲလို့ကျန်တဲ့တန်တမန်တွေကိုတိုင်းပြည်တွေကနေထွက်ခွာသွားရမယ်လို့အင်ပြူတော်ပြောခွင့်ရသူဂျေးကန်နီကအင်္ဂါနေ့မှာပြောကြားခဲ့ပါတယ်။ဆီးရီးယားနိုင်ငံမှာ၃နှစ်ကျော်ကြာလာပြီဖြစ်တဲ့ပြည်တွင်းစစ်အတွင်းမှာအစိုးရကသူ့ရဲ့နိုင်ငံသားတွေကိုဓာတ်ငွေနဲ့တိုက်ခိုက်တာအပါအဝင်ဆီးရီးယားနိုင်ငံသားအများအပြားသေဆုံးခဲ့ကြသူတွေနဲ့ဒီအိုးအိမ်ဆုံးခွာထွက်ပြေးကြရသူတွေကိစ္စကိုလည်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကမိမောင်းထိုးပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့သမ္မတဘာရှာအယ်အာဆတ်အာနာလက်လွတ်ပြီးတဲ့နောက်နှစ်ကာလရှည်ကြာစွာဆီးရီးယားနိုင်ငံသားတွေနဲ့ရေရှည်ဆက်ဆံရေးကိုမျှော်ကိုပြီးတော့ဆီးရီးယားနိုင်ငံနဲ့တန်တမန်ဆက်ဆံရေးဆက်လက်ထားရှိသွားလိုတဲ့အကြောင်းဆီးရီးယားဆိုင်ရာအမေရိကန်အထူးတန်တမန်အသစ်ဒန်နီယယ်ရူဘင်စတိုင်းကလည်းပြောပါရရှင်
။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းရေးအတွက်အသုံးပြုတဲ့အစီအစဉ်ဖြစ်ကြောင်းရေရှည်သဘောတူညီချက်ရရှိရေးအတွက်အီရန်နဲ့ကမ္ဘာထိပ်သီး6နိုင်ငံအုပ်စုကကိုယ်စားလှယ်တွေဖို့ထုတ်နေမှာဆက်လက်ဆွေးနွေးနေကြပါတယ်။ဆွစ်ဇာလန်နိုင်ငံဗီယက်နမ်မြို့မှာအင်္ဂါနေ့ကစတင်တဲ့ဒီဆွေးနွေးပွဲဟာထိရောက်ပြီးအကျိုးဖြစ်ထွန်းတဲ့ဆွေးနွေးမှုဖြစ်တဲ့အကြောင်းဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာအကြီးအကဲကက်သရင်းအက်စတန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒီဆွေးနွေးပွဲကနေဘလို့ရလမျိုးထွက်လာမလဲဆိုတာနဲ့ပတ်သက်လို့တော့သူ့အနေနဲ့အကြိုတင်ခံမှန်းပြောဆိုမှာမဟုတ်ကြောင်းမက်ကယ်မန်းကပြောပါတယ်။အီရန်ဘက်ကအရေးပါတဲ့နျူကလ িয়ার ဆန်ရလုံဆောင်မှုတွေရပ်တန့်ပေးရင်အကန့်အသတ်နဲ့ပိတ်ဆို့အရေးယူထားမှုတချို့ကိုရုပ်သိမ်းပေးမယ်ဆိုပြီးအမေရိကန်ပြည်ထောင်စုဗြိတိန်တရုတ်ပြင်သစ် ရုရှားနဲ့ဂျာမနီတို့ပါဝင်တဲ့ကမ္ဘာထိပ်သီး6နိုင်ငံအုပ်စုရဲ့အီရန်အကြားမနစ်ကရရှိခဲ့တဲ့သဘောတူညီချက်မှာဖော်ပြထားပါတယ်ဆွေးနွေးပွဲတစ်ဖက်မှာအဲ့ဒီလိုပြုလုပ်နေတဲ့အချိန်မှာပဲအတီးဖြစ်လာမဲ့သဘောတူညီချက်အတွင်ပါဝင်တဲ့အခြေခံမူဝါဒတွေကိုအမေရိကန်အထက်လွှတ်တော်မှတေကတောင်းဆိုနေကြပါတယ်
American ပြည်ထောင်စုဝါရှင်တန် DC မြို့တော်ရဲမှာရှိတဲ့ရေတပ်ဝင်းအဆောက်အဦးရဲမှာပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကတိုက်ခိုက်မှုဟာချိုတင်ရှောင်ချလို့ရနိုင်တဲ့ကိစ္စဖြစ်တယ်လို့ရေတပ်ကနောက်ဆုံးကောက်ချက်ချလိုက်ပါတယ်တနက်နဲ့ပြစ်ခတ်ခဲ့တဲ့ contractor ဟာနောက်ကြောင်းကင်းရှင်းမရှင်းဆိုတာကိုအစိုးရဘက်ကတည်တည်ချာချာစစ်ဆေးနိုင်ခဲ့ရင်ချိုတင်ရှောင်နိုင်တဲ့ကိစ္စဖြစ်တယ်လို့ရေတပ်ကပြောပါတယ်ရေတပ်ဝင်းထဲမှာ Aaron Alex ဆိုသူဟာတနက်နဲ့ပြစ်ခတ်လို့12ယောက်တေဆုံးခဲ့ပါတယ်နောက်မှရဲတွေပြစ်ခတ်လို့အဲ့ဒီလူတေဆုံးသွားခဲ့တာပါAaron Alex ကိုအလုံငှားရမ်းပေးတဲ့ contract သမားတွေဟာဒီလူနဲ့ပတ်သက်လို့ပြဿနာရှိနိုင်တဲ့ကိစ္စတွေဒီလူဟာတခြားသူတွေကိုထိခိုက်အောင်လုပ်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကိုသိရတဲ့အတွက်အစိုးရကိုအသိပေးဖို့ပြတ်ခွက်ခဲ့တယ်လို့ပြစ်ခတ်မှုနဲ့ပတ်သက်တဲ့အစီရင်ခံစာတွေထဲကတစ်ခုကကောက်ချက်ဆွဲပါတယ်အစိုးရအနေနဲ့အရက်ဖက်နဲ့စစ်ဖက်ဝန်ထမ်းအဖြစ်အလုံးမခန့်ခင်မှာနောက်ကြောင်းကင်းရှင်းရလားဆိုတဲ့စစ်ဆေးဆေးမှုတွေကိုပြန်လည်သုံးသပ်ဖို့နောက်ပြီးတော့နောက်ကြောင်းကင်းရှင်းတယ်လို့သတ်မှတ်ခံထားရတဲ့သူတွေထဲမှာအဖမ်းခံခဲ့ရဘူးသူတွေပါနေသလားဆိုတာမျိုးအချက်အလက်တွေစုဆောင်းသုံးသပ်တဲ့ဂျုံတစ်ခုထားရှိဖို့အစိုးရကအစပြုဆောင်ရွက်မယ်လို့ကာကွယ်ရေးဝန်ကြီးချခေကကအင်္ဂါနေ့ကပြောကြားခဲ့ပါတယ်ရှင်
ဥရုယာတီပြောင်းလဲမှုရဲ့အန္တရာယ်နဲ့ပတ်သက်လို့အများပြည်သူသိရှိနိုင်အောင်သတိပေးတဲ့ online အစီအစဉ်တစ်ကိုသမ္မတဥပမာအစိုးရကစတင်လိုက်ပါတယ်။ပင်လယ်ရေမြင့်တက်လာမှုအပူလိုက်နဲ့မိုးခေါင်မှုတွေကတဆင့်ကိုယ့်ပတ်ဝန်းကျင်ကိုဘလို့ထိခိုက်နိုင်တယ်ဆိုတဲ့သိပ္ပံနည်းကြအချက်အလက်တွေကိုနိုင်ငံသားတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေအပြင်ဒေသန္တရအစိုးရတွေလေ့လာနိုင်အောင် climate.data.gov ဆိုတဲ့ website ကိုအင်ဗျူရာကဗိုလ်ထုနေမှာစတင်လိုက်တာဖြစ်ပါတယ်ဒီ website မှာဖော်ပြမဲ့အချက်အလက်တွေကိုတော့ NASA နဲ့ NOAA စတဲ့အစိုးရအေဂျင်စီတွေကရယူဖော်ပြမှာဖြစ်တယ်လို့ဆိုပါတယ် Direct from Washington The
Voice of America VOA ဗိုလ်ထုနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့မတ်စုမြတ်မွန်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်အခုကတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်အမေရိကန်သမ္မတကရောမစ်ရှဲအိုဘားမားဟာသတင်းတစ်ပတ်ကြာတရုတ်နိုင်ငံခီးစဉ်ဖြစ်ဒီကနေ့မှစတင်ထွက်ခွာသွားပါပြီခီးစဉ်အတွင်းမှာတော့ပညာရေးကိစ္စတွေကိုအာရုံစိုက်ဖို့အစီအစဉ်ထားတဲ့အတွက်လဲလူအခွင့်အရေးလို့အခြေတင်ဖြစ်စရာကိစ္စတွေကိုတော့ဦးစားပေးလိမ့်မယ်လို့မမျှော်လင့်ရပါဘူးမတ်လ19ရက်နေ့ဗုဒ္ဓဟူးနေ့ကနေ26ရက်နေ့အထိကြာမြင့်မဲ့အမေရိကန်သမ္မတကရောရဲ့တရုတ်နိုင်ငံခီးစဉ်အပေါ်စမ်းစစ်သူတွေရဲ့အမြင်တွေကိုတော့ VOA သတင်းတောက် Gofu Young ကစူးစီးတင်ပြထားပါတယ်အပြည့်အစုံကိုကိုအောင်လွင်ဦးကပြန်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်ရှင်
။သမီးနှစ်ယောက်ပြင်မိခင်ဖြစ်သူကိုပါခေါ်သွားမဲ့အမေရိကန်သမ္မတကရောမီရှဲအိုဘားမားရဲ့တရုတ်နိုင်ငံခီးစဉ်တွင်ယဉ်ကျေးမှုနဲ့ပညာရေးလုပ်ငန်းတွေကိုအဓိကဦးစားပေးမှာဖြစ်တဲ့အကြောင်းအင်ဖြူတော်ကကြေညာထားပါတယ်ဝါရှင်တန်မှာရှိတဲ့တရုတ်ဘာသာစကားသင်ကျောင်းတစ်ကျောင်းကိုဒီလာတဲ့ရောက်သွားတော့ကလည်းသူ့အနေနဲ့ဘယ်ကိုပဲတွတ်တွားပညာရေးကိုစိတ်ဝင်စားတာမို့တရုတ်နိုင်ငံဟာလည်းချွင်းချက်တစ်ခုမဟုတ်တဲ့အကြောင်းသမ္မတကရောကမှတ်ချက်ပေးခဲ့တာပါဝါရှင်တန်ခြေဆိုင်နိုင်ငံတကာလေ့လာရေးနဲ့မဟာဗျူဟာဌာနရဲ့အရှက်ရေးအချံပေးဘိုနီကလေးဆာကတော့သမ္မတကရောရဲ့အနေနဲ့နိုင်ငံရေးကိစ္စတွေကြည်ကြည်လန်းလန်းမပြောတတ်တာတဘာဝလို့မြင်ပါတယ်
I think that Michelle Obama has made two prior trips abroad. She has not focused on controversial issues anywhere.
အရင်ကလည်း Michelle Obama ပြပခီးနှစ်ခုသွားဘူးတဲ့ထင်ပါတယ်။ဘယ်နေရာပဲသွားသွားအခြေအတင်ဖြစ်မဲ့ကိစ္စတွေကိုသူအာရုံစိုက်လို့မရှိပါဘူး။လူတွေရှေ့မှာလည်းမိန့်ခွန်းပြောတာမျိုးလုပ်လို့မရှိပါဘူး။တရုတ်ပြည်မှာလည်းသူပြောမယ်လို့ကျွန်မတော့မထင်ပါဘူး။သူ့အတွက်အရေးကြီးတဲ့ထူးထူးခြားခြားကိစ္စတွေကိုပဲအာရုံစိုက်နေတာကြောင့်အခုခီးစင်မှာလဲသူ့အတွက်ပညာရေးကဦးစားပေးဖြစ်လိမ့်မယ်ဆိုတာကတော့ရှင်းပါတယ
်တရုတ်အမေရိကန်ဆက်ဆံရေးရာရှုပ်ထွေးရင်မဲ့သမ္မတကရောအနေနဲ့ဆက်ဆံရေးခြေပြန့်လာအောင်စောင့်ကျင့်ပေးနိုင်တာတွေရှိတယ်လို့လဲကျွမ်းကျင်သူကလေးစားကပြောပါတယ
် She will try to do what she can to strengthen the US China relationship and particularly people to people exchanges
တရုတ်အမေရိကန်ဆက်ဆံရေးအားကောင်းလာအောင်တတ်နိုင်သမျှသူလုပ်မှာပါအထူးသဖြင့်နှစ်နိုင်ငံလူလူအကြားအပြန်အလှန်ဖလှယ်တဲ့အစီအစဉ်မျိုးပါပဲဒီကိစ္စကိုလည်းဆက်ဆံရေးမှာအရေးကြီးတဲ့ကိစ္စအဖြစ်နှစ်နိုင်ငံစလုံးကအသိမှတ်ပြုထားတာပါလူငယ်တွေပညာရှင်တွေအလွှပေါင်းစုံကလူတွေဖလှယ်တာတွေပို့လောက်တာမျိုးဖြစ်ပါတယ်ဒီကိစ္စမှာသူ့အနေနဲ့အထောက်အကူတစုံတရာပေးလိမ့်မယ်လို့လည်းထင်ပါတယ်ရှင့်
အမေရိကန်သမ္မတကရောတိုင်းကတော့အခြေတင်ဖြစ်စရာကိစ္စတွေကိုမပြောဘဲနေကြတာမျိုးတော့မဟုတ်ပါဘူး။1995ခုနှစ်တုန်းကသမ္မတကရောဖြစ်ခဲ့တဲ့ဟီလာရီကလင်တန်ဟာဆိုရင်လေကုလသမဂ္ဂရဲ့စိုးထအခြေအမျိုးသမီးညီလာခံအတွက်ဘေကျင်းမြို့တော်ကိုရောက်နေစဉ်တရုတ်နိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကို ဝေဖန်ခဲ့တာပါခြေတင်ဖြစ်စရာကိစ္စတွေကိုရှောင်လေးရှိတဲ့သမရကရောဟောင်းလော်ရာဘွတ်ရှာဆိုရင်လေ2008ခုနှစ်တုန်းကထိုင်းမြန်မာနယ်စပ်တနီယာကိုသွားတဲ့အချိန်မှာအဲ့ဒီအချိန်တုန်းကမြန်မာစစ်ဆေးရပေါ်တရုတ်နိုင်ငံကထိထိရရောက်ဖိအားမပေးတဲ့အတွက်ဝေဖန်ခဲ့မှုပါတယ်သမရကရောမီရှဲအိုဘားမားရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာတော့မိသားစုနဲ့အတူဘေကျင်းမြို့တော်သမဂ္ဂရှန်မြို့ချန်တူးမြို့နဲ့နမယောမဟာဒတိုင်းကြီးထရာကော့တာရှီယောင်စစ်တီတော်ရှင်ယုတ်ထုတွေနဲ့ပန်တာဥယျာဉ်တွေကိုလည်းတွားရောက်ကြည့်ရှုဖို့စီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးရဲ့ပြောပြချက်ပါရှင်လာမယ့်စနေနေ့ညထရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုလည်းတင်ပြပေးချင်ပါတယ်
တော်ရရှိမှာခင်ဗျမြန်မာနိုင်ငံမှာနိုင်ငံရေးသဘောတူညီချက်မပါသောအပြစ်ခတ်ရစရေးဟာဘလောက်တည်တံ့ခိုင်မြဲမယ်လို့ထင်ကြပါသလဲအဲဒီကတဆင့်ညဉ့်ညံရေးကိုတလှမ်းနိုင်လိမ့်မယ်လို့ကိုမျှော်လင့်ကြပါသလားတကယ်စစ်မှန်တဲ့ညဉ့်ညံရေးလူကြီးရင်ဘာတွေလုပ်သင့်တယ်လို့ထင်ကြပါသလဲအခုလာမဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျပါဝင်ဆွေးနွေးလို့ရတော့ရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392322554 fax နံပါတ် 2392322552 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးရေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ကြားပါတယ်။
စနေနေ့ည9နာရီတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ VOA ရဲ့တယ်လီဖုန်းနံပါတ်0932323555 email နဲ့ဆိုရင်တော့ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပါရစေ။လာမယ့်ဆယ်စုနှစ်တည်းအတွက်လိုအပ်မယ်လို့ခန့်မှန်းထားတဲ့စားနပ်ရိက္ခာလိုအပ်ချက်ရဲ့60ရာခိုင်နှုန်းကိုကာမိစေဖို့အတွက်စိုက်ပျိုးထုတ်ကုန်တွေတိုးတက်အောင်လုပ်ဖို့လိုအပ်တယ်လို့ကမ္ဘာကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပြောလိုက်ပါတယ်။ဒါပေမဲ့ကောက်ပဲသီးနှံတွေစိုက်ပျိုးနိုင်မဲ့လေယာဉ်မြေအခြေအဝန်းနဲ့ရေသန့်ရရှိမှုကျဆင်းလာနေတာတွေဟာအဓိကစိန်ခေါ်မှုတွေဖြစ်တယ်လို့လည်း FAO ကထပ်လောင်းပြောပါတယ်။အကြောင်းဆောင်ကတော့ VOA သတင်းတောက် Ron Coven ဘန်ကောက်မြို့ကနေသတင်းလွှာရေးသားထားတာကိုဦးစံမိုးဝေကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ2050ခုနှစ်မှာကမ္ဘာပေါ်ကခန့်မှန်းကြီးတန်ပေါင်း 9,000 ရှိမဲ့လူတွေအတွက်စားနပ်ရိက္ခာလောက်ငတ်မှုရှိစေရေးအာမခံနိုင်ဖို့အတွက်ဒုတိယကြိမ်မြဆိုင်ရောင်တော်လှန်ရေးဆင်နွှဲဖို့လိုအပ်နေပြီလို့ FAO အဖွဲ့ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။မြဆိုင်ရောင်တော်လှန်ရေးဆိုတာဟာ1960ခုနှစ်တည်းတုန်းကလေယာဉ်ကုန်ထုတ်လုပ်ငန်းနဲ့စတင်ပြီးတော့မိတ်ဆက်ပေးခဲ့တာပါ။အဲ့ဒီခါတုန်းကအလျင်မြန်တိုးပွားလာနေတဲ့လူဦးရေအတွက်လေယာဉ်စိုက်ပျိုးသူတွေကရှေ့ကနေကြိုတင်ရောက်ရှိနေအောင်အချိန်အဟုန်နဲ့ဘက်ဆုံတီးနှံအထွက်တိုးရေးကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တည်းကအာရှနဲ့ပစိဖိတ်ဒေသအတွင်းစားနပ်ရိက္ခာထုတ်လုပ်မှုဟာ300ရာခိုင်နှုန်းတိုးတက်လာခဲ့ပါတယ်။ဒါပေမဲ့သဘာဝပတ်ဝန်းကျင်ပိုင်းဆိုင်ရာမှာတော့ထိခိုက်မှုတွေရှိခဲ့ပါတယ်။စားနပ်ရိက္ခာတိုးမြင့်ထုတ်လုပ်ဖို့ရေးအတွက်စိန်ခေါ်မှုတွေဟာဖွံ့ဖြိုးဆဲနိုင်ငံတွေအတွက်အထူးတလဲစိုးရိမ်ပွဲရာအခြေအနေမျိုးရှိနေပါတယ်လို့ FAO ရဲ့အာရှပစိဖိတ်ရေးရာလက်ထောက်ညွှန်ကြားရေးမှူးဟီရိုယူကီကိုနူမားကပြောဆိုပါတယ်
We estimate that by 2050, the world need to increase food production by 60%.
2050 ရောက်မှာကမ္ဘာတစ်ဝန်းစားနပ်ရိက္ခာလိုအပ်ချက်က60ရာခိုင်နှုန်းထိရှိမယ်လို့ကျွန်တော်တို့တွက်ထားပါတယ်။ဒါမှသာအဲ့ဒီချိန်ကျရင်လိုအပ်ချက်ကိုပြည့်စည်ပေးနိုင်မှာပါ။ဒါကကမ္ဘာတစ်ဝန်းလုံးအတွက်ပါ။ဒါပေမဲ့လည်းကျွန်တော်အနေနဲ့ဖွံ့ဖြိုးဆဲတိုင်းပြည်တွေကိုကြည့်မယ်ဆိုရင်တော့လိုအပ်ချက်က89ရာခိုင်နှုန်းထိရှိပါတယ်။ဒါကအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ကမ္ဘာလူရေတိုးမြင့်မှုရဲ့68ရာခိုင်နှုန်းဟာဖွံ့ဖြိုးဆဲနိုင်ငံတွေမှာဖြစ်ပါတယ
်။လေယာဉ်စိုက်ပျိုးနိုင်တဲ့မြေတွေရရှိဖို့ရေးဟာအဓိကပြဿနာဖြစ်ပါတယ်လို့ကိုနူးမားကပြောဆိုပါတယ်။အာရှပစိဖိတ်ဒေသမှာရှိတဲ့မြေယာဉ်အများစုဟာအသုံးပြုနေပြီးဖြစ်ပါတယ်။တရုတ်ပြည်လိုနိုင်ငံရဲ့စိုက်ပျိုးနိုင်တဲ့မြေယာဉ်အခြေအဝန်းဟာတစတဲ့တစကျဆင်းနေပြီးဖြစ်တယ်လို့ဆိုပါတယ်။ရေလိုအပ်မှုတိုးများလာချိန်မှာဒေသတွင်းနဲ့ကမ္ဘာတစ်လွှားရေအရင်းမြစ်တွေတစတဲ့တစနှဲပါလာနေပါတယ်။ဒါပေမဲ့ကိုနူးမားကတော့1960ခုနှစ်တည်တုန်းကလိုပဲစားနပ်ရိက္ခာထုတ်လုပ်နိုင်မှုဟာမျှော်မှန်းထားတဲ့အနေအထားမျိုးရောက်ရှိလာလိမ့်မယ်လို့အကောင်းမြင်မျှော်လင့်ထားပါတယ
် FAO estimates theoretically that we can meet up this
theory ကတွက်ဆမှုတွေအရတော့စက်ပြုံးမြေကျယ်ဝန်းတွင်အထူးထွက်တိုးမှုတွေလှုပ်ဆောင်နိုင်တယ်လို့ခန့်မှန်းထားတဲ့စားနပ်ရိက္ခာထုတ်လုပ်မှုပြည့်မီလာလိမ့်မယ်လို့ FAO ကတွက်ထားပါတယ်။စံနဲ့ဂျုံတွေရဲ့ထုတ်လုပ်မှုကွာချက်အနည်းချင်းပဲရှိနေပါတယ်။အခုကျွန်တော်တို့က2050ပြည့်နှစ်ထိနှစ်ပေါင်း40အတွင်းမှာ60ရာခိုင်နှုန်းရရှိနိုင်ရေးကိုပဲစဉ်းစားနေရပါတယ
်။ကုန်းတွင်းပိတ်အာရှဒေသနိုင်ငံတချို့မှာရာသီဥတုပြောင်းလဲမှုကြောင့်လေယာစိုက်ပျိုးရေးမှာရိုက်ခတ်မှုတွေဖြစ်နေတယ်လို့ပင်လယ်ရေပြင်ဒုတွေမြင့်တက်လာမှုကြောင့်လည်းကျွန်းနိုင်ငံတွေမှာတက်ရောက်မှုတွေရှိနေပါတယ်။အာဖဂန်နစ္စတန်၊ဘူတန်၊လာအို၊မွန်ဂိုလီးယား၊နီပေါ်အစရှိတဲ့နိုင်ငံတွေဟာကုန်းတွင်းပိတ်နိုင်ငံတွေဖြစ်ကြပြီးအိန္ဒိယသမုဒ္ဒရာအတွင်းမှာရှိတဲ့မော်ဒိုက်ဖ်အပါအဝင်ကျွန်းနိုင်ငံ15ခုဟာဆိုရင်လေရာသီဥတုပြောင်းလဲမှုကြောင့်အကျိုးသက်ရောက်မှုတွေရှိနေပါတယ်။ကမ္ဘာတဝန်းလူဦးရေတန်ပေါင်း840ဓမ္မမဟုတ်လို့ရှိရင်ရှစ်ယောက်မှာတယောက်ဟာအစာရေစာပြတ်တောက်မှုနာတာရှည်ဒုက္ခကိုခံစားနေကြရတယ်လို့ FAO အဖွဲ့ကပြောပါတယ်။30ရာခိုင်နှုန်းကျော်ဓမ္မမဟုတ်လူဦးရေတန်ပေါင်း2000ဟာအဟာရဓာတ်ချို့တဲ့တဲ့အခြေအနေနဲ့ကြုံနေကြရပါတယ်။တစ်ချိန်တည်းမှာပဲကမ္ဘာလူဦးရေတန်1500ကတော့ပုံမှန်ထက်ကိုအလေးချိန်ပိုနေကြပြီးတန်ပေါင်း900သောလူတွေဟာလူရာထက်ပိုပြီးတော့ဝနေကြပါတယ်။အရွယ်မြောက်သေးတဲ့ကလေးတန်40ကျော်ဟာကိုအလေးချိန်တိုးတဲ့ပြဿနာကိုရင်ဆိုင်ကြရဖို့ရှိပါတယ်။ကိုအလေးချိန်ကြဆင်းအောင်ပြုတ်လွတ်တဲ့အမူအကျင့်ဟာဆိုရင်လေအာဟာရဓာတ်ချို့တဲ့ပြဿနာစီးကျုံနဲ့ကင်ဆာရောဂါတွေကိုဖြစ်ပွားစေနိုင်ပါတယ်။ထိုင်း၊ဗီယက်နမ်နဲ့တရုတ်စတဲ့နိုင်ငံတွေမှာအဆင်ပြေမှုတွေရှိတယ်ဆိုပေမဲ့အာရှပစိဖိတ်ဒေသတွင်အစာရေစာပြတ်တောက်မှုကိုကာကွယ်နိုင်ဖို့အတွက်အထူးတလဲကြိုးပမ်းဖို့လိုတယ်လို့ FAO တာဝန်ရှိသူတွေကပြောဆိုကြပါတယ်ခင်ဗျာ
။ဦးဆန်မိုးရဲ့တင်ပြချက်ပါရှင်တစ်ဆက်ထဲမှာပဲမြန်မာရေအရေးမြစ်ကိုပုံစံသင့်တဲ့စီမံခန့်ခွဲမယ်ဆိုတဲ့အကြောင်းကိုလည်းတင်ပြပေးပါမယ်။ဒေတာရင်းဘက်ဆောင်ရေစီမံခန့်ခွဲရေးစနစ်သင့်တဲ့မြန်မာနိုင်ငံတွင်းကရေအရေးမြစ်တွေရေရှည်တည်တံ့အောင်ထိမ့်သိမ်းဆောင်လျှောက်ပြီးတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုမရှိအောင်ကာကွယ်ဆောင်လျှောက်ကြဖို့ရေရေကျွမ်းကျင်ပညာရှင်တွေကတိုက်တွန်းပြောဆိုကြပါတယ်။အမျိုးသားအဆင့်ရေအရင်းမြစ်ကော်မတီကဦးစီးပြီးမြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပတဲ့ World Water Day ကမ္ဘာရေနေ့အထင်းမှအခမ်းအနားမှာအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီကနေ့မတ်လ19ရက်နေ့ရန်ကုန်မှာကျင်းပခဲ့တဲ့ကမ္ဘာရေနေ့အထင်းမှအခမ်းအနားနဲ့ပတ်သက်လို့အပြည့်အစုံကိုမတ်စုမွန်ကတင်ပြပေးမှာပါရှင်။
မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်အမျိုးသားအဆင့်ကျင်းပတဲ့ကမ္ဘာရေနေ့အထိမ်းအမှတ်အခမ်းအနားကိုကမ္ဘာတဝန်းကျင်းပနေတဲ့ဥတီချက်ရည်ရွယ်ချက်အတိုင်းကျင်းပခဲ့ပြီးတော့မြန်မာနိုင်ငံတွင်းမှာရေစွမ်းအင်ထုတ်လုပ်နိုင်မှုရေကောင်းရေသန့်ရရှိရေးနောက်ရေအရင်းမြစ်တွေထိန်းသိမ်းဆောင်ရှောက်ရေးအပါအဝင်ဘတ်စုံရေစီမံခန့်ခွဲခြင်းနည်းစနစ်တွေကိုဖော်ဆောင်သွားဖို့မြန်မာရေကျွမ်းကျင်ပညာရှင်တွေကဆွေးနွေးခဲ့ကြတယ်လို့ရေကျွမ်းကျင်ပညာရှင်များအဖွဲ့ရဲ့အတွင်းမှုလည်းဖြစ်အမျိုးသားအဆင့်ရေအရင်းမြစ်ကော်မတီဝင်ဒေါက်တာဒေါက်ခင်နီနီသိန်းက VOA မြန်မာပိုင်းကိုပြောပါတယ်
။ကမ္ဘာရေနေဖြစ်တဲ့အတွက်ကမ္ဘာထုတ်ထားတဲ့ဥတီချက်တိုင်းပဲလုပ်ရပါတယ်။နောက်တစ်ခုကအဲ့ဒီကမ္ဘာထုတ်တဲ့ဥတီချက်ကလည်းအရေးကြီးဆုံးဥတီချက်ဖြစ်ပါတယ်။အဲ့ဒါက Water and Energy ပေါ့နော်။သူကရေနဲ့စွမ်းအင်ကိစ္စ။သူကရေကိုထုတ်ဖို့စွမ်းအင်လိုတယ်။စွမ်းအင်ထုတ်ဖို့ရေလိုတယ်။ရေအားစရစစ်ဆိုတာကရေကနေစွမ်းအင်ထုတ်တာ။ဒါပေမဲ့ရေတွင်တူတယ်ရေတင်တယ်ရေတနည်းတနည်းပြောင်းတယ်အဲ့လိုမျိုးဆိုလို့ရှိရင်တော့သူကစွမ်းအင်ရှိမှရေရတယ်ဆိုတော့အဲ့ဒီကူကဆက်တွယ်တယ်ပတ်သက်တယ်ဆိုတဲ့အကြောင်းကိုပြောပြတာရေနောက်ပြီးတော့မှမြန်မာနိုင်ငံမှာရှိတဲ့ရေအရင်းအမြစ်တွေအားလုံးအမြင်အရှင်အစင်ရေရှည်တည်တတ်မှုအဲ့ဒါဥတည်ချက်ပါအဲ့တော့တစ်ကမြန်မာနိုင်ငံမှာရှိတဲ့ရေအရင်းအမြစ်တွေအကုန်လုံးရေရှည်တည်တတ်ရမယ်နောက်ပြီးတော့မှအဲ့ဒီရေအရင်းမြစ်တွေကိုထုတ်ဖို့သုံးဆတဲ့အခါမှာလည်းအားလုံးပါဝင်ပြီးတော့ဟိုတိတိကျကျနဲ့ပြညာကျကျနဲ့နောက်ပြီးတော့စီးပွားရေးတက်ချေကြိုက်ရမယ်ပြီးတော့အဝင်းစင်ခိခိုက်မှုနည်းနိုင်နေမြဲရမယ်ပြီးတော့မှအားလုံးပါဝင်နိုင်မှုရှိရမယ်အဲ့လိုမျိုးစနစ်တွေနဲ့တွားမယ်ဆိုပြီးတော့လုပ်တာဖြစ်ပါတယ်
ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးရဲ့အထွေထွေညီလာခံကနေ1993ခုနှစ်ကနေစလို့မတ်လ22ရက်နေ့ကိုကမ္ဘာရေနေ့ World Water Day အဖြစ်စတင်သတ်မှတ်ပြီးနှစ်စဉ်ကျင်းပလာခဲ့ကြတာပါကမ္ဘာလုံးဆိုင်ရာရေနေ့ကိုတော့ဂျပန်နိုင်ငံတိုကျိုမြို့မှာမတ်လ22ရက်နေ့မှာကျင်းပဖို့ရှိပြီးတော့အာရှပစိဖိတ်ဆိုင်ရာကမ္ဘာရေနေ့ကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပမှာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့2014ခုနှစ်အတွက်ကမ္ဘာရေနေ့အထိမ်းအမှတ်ကိုပထမဦးဆုံးအကြိမ်အမျိုးသားအဆင့်ရေအရင်းမြစ်ကော်မတီကဦးစီးပြီးတော့မတ်လ19ရက်နေ့မှာချုပ်တင်ကျင်းပခဲ့တယ်လို့ဒေါက်တာဒေါက်ခင်နီနီသိန်းကရှင်းပြပါတယ
်ဒီဟာတော့ဖြစ်မြန်မာနိုင်ငံမှာပထမဆုံးအကြိမ်အမြင့်ဆုံးပေါ့ apex body လို့ခေါ်တာပေါ့တမီးရယ်အမြင့်ဆုံးအဲ့ဒီအမျိုးသားအဆင့်ရေအရင်းမြစ်ကော်မတီကနေဦးဆောင်ပြီးတော့ကြံတဲ့ဆွဆွပြော တဲ့အဖွဲ့အစည်းပါပြီးတော့တက်ရောက်တဲ့လူတွေကလည်းအများများစိတ်ဝင်စားဆိုတော့ဒီလိုမျိုးဟာတော့ဒါပထမဆုံးအကြိမ်ပေါ့နော်အဲ့တော့ဘယ်ကိုချီလှမ်းတာလဲလို့မေးလို့ရှိရင်တော့ integrated water resources management လို့ခေါ်တဲ့ဘက်ဆုံရေစီမံခန့်ခွဲရေးစနစ်တစ်ကိုချီလှမ်းတာအဲ့ဒီစနစ်တစ်ကိုဟိုတမရကြီးရဲ့ယုံကလည်းထောက်ခံတယ်ပြီးတော့လုံးကြပါလို့အားပေးတယ်ညွှန်ကြားတယ် IWRM ကလုံးမယ်ဆိုရင်ပေါ့လေဘက်ဆုံရေးစီမံခန့်ခွဲရေးကလုံးမယ်ဆိုရင်ပြင်းလင်းမြင်သာမှုရှိစွာနဲ့လုံးမယ်ဆိုရင်အားလုံးကပါဝင်ပါပဲဆိုတဲ့မျှော်လင့်ချက်ကတော့ဒီနေ့ပြည့်တယ်လို့ပြောရမှာပဲ
မြန်မာနိုင်ငံကရေအရင်းမြစ်တွေမပြတ်စေရအောင်စနစ်တကျထိန်းသိမ်းဆောင်ရှောက်နိုင်မှုအတွက်အမျိုးသားအဆင့်ရေအရင်းမြစ်ကော်မတီကိုဒုတိယသမ္မတဦးညံထွန်းကဥက္ကဋ္ဌအဖြစ်တာဝန်ယူဖွဲ့စည်းပြီးတော့ဒီကော်မတီရဲ့လှုပ်ဆောင်ချက်တွေကိုပံ့ပိုးပေးနိုင်မှုကျွမ်းကျင်ပညာရှင်များအဖွဲ့ကိုရေကျွမ်းကျင်ပညာရှင်30ကျော်နဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်ဒီအဖွဲ့ဟာဒေတာရင်းတောက်ရည်တုံးရည်စိုက်ပျိုးရည်နဲ့တည်ယူပို့ဆောင်ရည်အပါအဝင်ရေစွမ်းရည်ထုတ်လုပ်နိုင်မှုအတွက်တနိုင်ငံလုံးအတိုင်းအတာနဲ့ဆောင်ရွက်နေကြတယ်လို့ဒေါက်တာဒေါခင်နီနီသိန်းကရှင်းပြပါတယ
်။မြို့သားအဆင့်ရေအရင်းမြစ်ကော်မတီကမတိကဇူလိုင်လ25ရက်မှာတမနာကြီးညုံကနေတမနာအမိန်နဲ့ထုတ်ထားတဲ့အဖွဲ့ဝင်တွေပါတဲ့ကော်မတီပေါ့နော်။အဲ့ဒီအဖွဲ့ကြီးကိုအထောက်ပံ့ပေးဖို့ဆိုပြီးတော့ကျွမ်းကျင်လူပညာရှင်များအဖွဲ့ဆိုတာဖွဲ့တယ်။အဲ့တော့အဲ့ဒီကျွမ်းကျင်လူပညာရှင်များအဖွဲ့မှာရေပညာရှင်33ယောက်ပါပါတယ်
။ရန်ကုန်မြို့လှိုင်းတက္ကသိုလ်ဝင်းတွေကမြန်မာအင်ဂျင်နီယာအသင်းချုပ် Functions Hall မှာကျင်းပတယ်။ကမ္ဘာရေနည်းအခမ်းအနားကိုအစိုးရတာဝန်ရှိတဲ့သူတွေ၊ကုလသမဂ္ဂအဖွဲ့စည်းတွေ၊အစိုးရမဟုတ်တဲ့အဖွဲ့စည်း INGO NGO တွေ၊တဘာဝပတ်ဝန်းကျင်ရေအရင်းမြစ်ထိန်းသိမ်းစောင့်ရှောက်ရေးအရက်ဖတ်အဖွဲ့စည်းတွေနဲ့ရေကျွမ်းကျင်ပညာရှင်တွေနောက်ရေအရင်းမြစ်ဆိုင်ရာလုပ်ငန်းကော်မတီတွေမြေချောင်းထိန်းသိမ်းစောင့်ရှောက်ရေးလှုပ်ဆောင်နေတဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဆိုင်ရာအရက်ဖက်အဖွဲ့အစည်းတွေနဲ့စိတ်ဝင်စားသူပြည်သူတွေတက်ရောက်ခဲ့ကြပါတယ်ရှင်
မဆုမွန်တင်ပြခဲ့တာမှာဗုဒ္ဓဟူးနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင် VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်နေတဲ့ကျန်းမာရေးဒီခါမှာရှင်အပတ်စဉ်ထုတ်လွှင့်နေတဲ့အားကစားမြန်မာမီဒီယာမြင်ကွင်းနဲ့မြန်မာအရေးသုံးသပ်ချက်တို့ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်ညနေခင်းအစီအစဉ်တွေထုတ်လွှင့်ချက်တွေကမကြခင်မှာပြီးဆုံးတော့မှာပါအခုချန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ကကြီးညာပေးပါမယ်ရှင
်ခရီးမားဒေတာဆေဗာစပိုစစ်ကမှရှိတဲ့ယူကရိန်းရေတပ်ဌာနချုပ်ကိုရုရှားလိုလာတဲ့တပ်ဖွဲ့တွေကသိမ်းပိတ်လိုက်ပါတယ်ဒါဟာခရီးမားဒေတာရုရှားပိုင်နယ်မြေဖြစ်ကြောင်းသဘောတူစာချုပ်လက်မှတ်ထိုးပြီးနောက်တစ်နေ့မှာအခုလိုသိမ်းပိတ်လိုက်တာလည်းဖြစ်ပါတယ်။အင်အား200လောက်ရှိတဲ့ခရီးမားဒေတာကိုပိုင်ကာကွယ်ရေးတပ်ဖွဲ့တွေကရီတာစကန်ကိုပုတ်ထိုးနေမှာဝင်ရောက်သိမ်းပိတ်လိုက်ပြီးတော့ရုရှားအလံကိုလွင့်တင်လိုက်တာလို့မျက်မြင်သက်သေတွေကပြောပါတယ်။ပျောက်နေတဲ့မလေးရှားလေကြောင်းလိုင်းနဲ့ပတ်သက်လို့တိုးတက်မှုနှေးကွေ့နေတဲ့အပေါ်ဆက်မရှိဖြစ်နေကြတဲ့တရုတ်ခီးတယ်တွေရဲ့မိသားစုတွေကနေ့စဉ်သတင်းစာရှင်းလင်းပွဲမှာမလေးရှားတာဝန်ရှိသူတွေကိုအော်ဟစ်ရန်တွေ့ခဲ့ကြပါတယ်။ပူဆွေးနေကြတဲ့မိသားစုတွေကသတင်းစာရှင်းလင်းပွဲလုပ်မယ့်အခန်းထဲကိုအော်ဟစ်အတင်းဝင်ရောက်လာခဲ့ကြတာပါ။အမှန်ကိုပြောပါလို့ရေးသားထားတဲ့စိုက်မှုတီကိုကန်ဆွန်ထားကြတဲ့မိသားစုတွေကမလာရှိရနေကြတဲ့ကပျောက်ဆုံးနေတဲ့လေရင်ပါဖြစ်သွားတယ်လေဆိုတာအမှန်ကိုပြောပါလို့အော်ဟစ်တောင်းဆိုခဲ့ကြပါတယ်။ EU ဥရောပသမဂ္ဂရဲ့ကုန်သွယ်ရေးကော်မရှင်နာမင်းကြီးကာရယ်ဒီဂူချာသူရဲ့နေရကြခီးစဉ်စတင်မှုဒီကနေ့မြန်မာနိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ဒါဟာသူ့ရဲ့ပထမဆုံးအကြိမ်ခီးစဉ်လည်းဖြစ်ပါတယ်ဒီခီးစဉ်အတွင်း EU ကထုတ်ဝေတဲ့လက်ဆက်စာအုပ်ကိုဖြန့်ဝေခဲ့ပါတယ်ဥရောပဥရုယာတီပြောင်းလဲမှုရဲ့အန္တရာယ်နဲ့ပတ်သက်လို့အများပြည်သူသိရှိနိုင်အောင်အသိပေးတဲ့ online အစီအစဉ်တစ်ခုသမ္မတအိုဘားမားအစိုးရကစတင်လိုက်ပါတယ် climate.data.gov ဆိုတဲ့ website ကိုအင်ဗျူရောကဗိုလ်ထုနေမှာစတင်ထုတ်လွှင့်လိုက်တာဖြစ်ပါတယ်
တဲ့ရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Audius Regis ဖြစ်ပါတယ်ရှင် VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.